နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသကနေလွန်ခဲ့တဲ့နှစ်တုန်းကဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကပြန်ပြီးဆွဲသွားခဲ့တဲ့မိန်းကလေးကျောင်းသူတွေကပထမဆုံးပြန်လင်းကဲတင်လိုက်နိုင်တဲ့ကျောင်းသူ၄ရဲ့အတွေ့အကြုံတွေကိုစစ်ဖက်အရာရှိတွေကမေးမြန်းစစ်ဆေးနေတယ်လို့သက်ဆိုင်ရာအရာရှိတွေက VOA ကိုပြောပါတယ်။အခုပြန်လွတ်လာသူအမီနာအလီဟာ2014ခုနှစ်ဧပြီလတုန်းကချီဘုတ်ဒေသမှာရှိတဲ့အစိုးရအလယ်တန်းကျောင်းကိုအစ္စလာမစ်စစ်သွေးကြောအဖွဲ့ကဝင်ရောက်ဆင်းနေပြီးကျောင်းသူလေး300ကိုပြန်ပြီးဆွဲသွားခဲ့တဲ့အထက်ပါသွားခဲ့သူတူဖြစ်ပါတယ်ပြန်ပြီးဆွဲခံရပြပြချင်းမှာကျောင်းသူအတော်များများထွက်ပြေးလွတ်မြောက်ခဲ့ကြပေမဲ့ကျောင်းသူ200ကျော်ဟာအခုချိန်အထိပျောက်ဆုံးနေကြဆဲဖြစ်ပါတယ်အသက်18နှစ်အရွယ်မှာပြန်ပြီးဆွဲခံခဲ့ရတဲ့အမီနာအလီဟာအခုသူမကိုပြန်လဲကယ်တင်လိုက်နိုင်တဲ့အချိန်မှာရင်သွေးတစ်ယောက်ရနေပြီးသူမရဲ့ခင်မွန်းဟာလည်းဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဝင်တူဖြစ်တယ်လို့ဆိုပါတယ်သူမရဲ့ခင်မွန်းလို့ယူဆရတဲ့အဲ့ဒီဘိုကိုဟာရမ်အဖွဲ့ဝင်ကိုလည်းစစ်တပ်ကစစ်ဆေးမြင်းများမှုတွေပြုလုပ်နေတယ်လို့ဆိုပါတယ်သူမကိုဘယ်လိုကယ်တင်လိုက်တယ်ဆိုတဲ့အသေးစိတ်အချက်လည်းတော့မသိရသေးပါဘူး